ကျွန်တော်တို့ဒီမနေ့သခင်ခရစ်တော်ရှင်ပြန်ထမြောက်တဲ့နေ့ကျွန်တော်တို့တမန်ကျမ်းစာတော်ဘုရားရှင်ရဲ့အသက်ရှင်တဲ့နှုတ်ထွက်စကားတော်အဖြစ်ခွန်အားယူဖို့ဘုရားရှင်ကကျွန်တော်တို့ကိုအချိန်တိုင်းပြင်ဆင်ပေးတဲ့အတွက်နာမတော်ကိုဥစွာကျွန်တော်တို့ချီးမွမ်းပါတယ်ကျွန်တော်တို့ဟိုဘက်ကနေကျွန်တော်တို့ခွန်အားယူလာတဲ့ကျမ်းပိုက်ကလတီအိုဝါရစာကနေပဲကျွန်တော်တို့ဆက်လက်ခွန်အားယူမှာဖြစ်ပါတယ်ကျွန်တော်ဘုရားသခင်ရဲ့ဒီတန်ရှင်းသောဝိညာဉ်တော်ရဲ့ပဂရီအကျိုးတွေကိုကျွန်တော်တို့လေ့လာတဲ့အခါမှာကလတီအခန်းကြီး5အငယ်22မှာချစ်ခြင်းဝမ်းမြောက်ခြင်းညီသက်ခြင်းစိတ်ရှိခြင်းကျေးဇူးပြုခြင်းဆိုပြီးတော့ကျွန်တော်တို့လေ့လာခဲ့တယ်ဒီမနေ့မှာဆိုလို့ရှိရင်တော့ကောင်းမြတ်ခြင်းဆိုတဲ့ကောင်းစဉ်နဲ့ကျွန်တော်တို့ခွန်အားယူဖို့ဖြစ်ပါတယ်။ဘုရားသခင်ရဲ့ကောင်းမြတ်ခြင်းကိုကျွန်တော်တို့နားမလည်ဘဲနဲ့တန်ရှင်သောဝိညာဉ်တော်ရဲ့သီးပွင့်ဖြစ်တဲ့ကောင်းမြတ်ခြင်းကျွန်တော်တို့သက်တာအထက်မှာပြုစုပြုထောင်ဖို့ဆိုတာကမဖြစ်နိုင်ဘူး။ဆိုတော့ဒီနေ့တော့ကျွန်တော်တို့ဒီကောင်းမြတ်ခြင်းနဲ့ဆက်လျှမ်းပြီးတော့ကျွန်တော်တို့ဆက်လက်လေ့လာခွန်အားယူဖို့အားလုံးကိုတိုက်တွန်းလိုပါတယ်ခဏလေးဆုတောင်းဆက်ကြရအောင်အဖဖရာသခင်ကိုတော်ပြုတဲ့အမှုဒီအားလုံးအတွက်ယေရှုတင်ပါဤကျွန်တော်တို့ရဲ့အသက်ဝိညာဉ်ထာဝရအသက်ကိုပေးတဲ့အတွက်ယေရှုတင်တဲ့အဖဒီကနေ့ထာဝရအသက်ကိုရရှိကြသောသူများအလင်းတော်ရဲ့သားသမီးများကိုယ်တော်ရဲ့နှုတ်ထွက်စကားတော်ကိုပြန်လည်ခံယူ၍ကိုယ်တော်ရဲ့သားသမီးများပြည်ပြည်ဆက်လက်အသက်ရှင်နိုင်ဖို့ဝိညာဉ်တော်ရဲ့ပဂရီအကျိုးတွေကိုဆက်လက်ပြီးတော့လေလာစီးပူးပြုစုပြုထောင်ရသောအခွင့်ကိုပေးတော်ကြောင်းယေရှုတင်ပါ၏ကျွန်တော်တို့ရဲ့ပြစ်ကိုခွင့်လက်တော်မူပါမမြင်နိုင်သောမကောင်းဆိုးဝါးဆွန်ဆန်းနှောက်ရှက်ခြင်းအမျိုးမျိုးကနေလည်းကွဲကားတော်မူပါကျွန်တော်မျိုးတို့ရဲ့အလယ်၌တွာလာလှုပ်ရှား၍ကျွန်တော်တို့ရဲ့ပြစ်ကိုခွင့်လက်၍ကျွန်တော်တို့ကိုကယ်တင်၍စကားပြောရရှိတော်မူပါ။သခင်ကိုယ်တော်ရဲ့မြတ်သောနာမကိုမြှပြည့်ရဆုတောင်းကြပါရဖာဖျားသခင်။အာမင်။ဂလတိအခန်းကြီး5အငယ်20နဲ့မှာတန်ရှင်သောဝိညာဉ်တော်ရဲ့ပဂရီအကျိုးတစ်ခုကတော့ကောင်းမြတ်ခြင်း။ဒီကောင်းမြတ်ခြင်းဆိုတော့ကျွန်တော်တို့ဘယ်လိုနားလည်မလဲ။ပြီးတော့မှကျွန်တော်တို့အသက်တာအထဲမှာဒီကောင်းမြတ်ခြင်းဆိုတဲ့အန်ရှသောဝိညာဉ်တော်ရဲ့ပဂတိအကျိုးကိုဘလို့ကျွန်တော်တို့ပြုစုပြုထောင်ပြီးတော့ဟောပေါ်လွန်စေနိုင်မလဲဆိုတာကိုဒီမနေ့ကျွန်တော်တို့စဉ်းစားကြဖို့ဖြစ်ပါကျွန်တော်တို့ဘုရားသခင်ရဲ့ဒီကောင်းမြတ်ခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကျမ်းပိုက်ဟောဂရိစကားလုံး3လုံးရှိပါတယ်မတတ်တစ်ခေါက်နဲ့ပြောရမယ်ဆိုရင်တော့တစ်လုံးကတော့အဂတ်ဟော့စ်လို့ခေါ်တယ်အဲ့ဒါကကောင်းသောဆိုတဲ့သဘောပါပဲဒီနာမဝိတ္တနာအနေနဲ့သုံးထားတယ်နော်ဘုရားသခင်ကောင်းတယ်ဆိုလို့ရှိရင်အဲ့ဒါအဂတ်ဟော့စ်ကိုသုံးတဲ့ခြင်းရှိတယ်ခြင်းဖန်များစွာတခုကတော့ကာလော့စ်ဆိုတာပြောသုံးတယ်ကာလော့စ်ဆိုတာကတော့ကောင်းတာတော့ကောင်းတာပဲဒါပေမဲ့ကောင်းတာပဲမဟုတ်ဘဲနဲ့လှပတာကိုလည်းပြောတယ်နော်ကောင်းပြီးတော့လှပါတယ် beautiful ဆိုတော့ဆိုဘုရားသခင်ရဲ့ကောင်းမြတ်ခြင်းတွေကကောင်းတာပဲမဟုတ်ဘဲနဲ့ तू ကလှလဲလှပါတယ် Carlos ဆိုတဲ့ဟာဒီသုံးတဲ့အချိန်လေးရှိတယ်ဒီမနေ့ကျွန်တော်တို့ဆင်ခြင်ရမယ့်စကားလုံးတစ်လုံးကတော့ Agathosuni လို့ခေါ်တယ် Agathosuni ဆိုတာကဘာလဲဆိုလို့ရှိရင်တော့ဒီကောင်းမြတ်ခြင်းကိုအရေးသွေးတစ်ခုအနေနဲ့เนาะကောင်းမြတ်ခြင်းဆိုတာကတော့ကောင်းတယ်လို့ဖော်ပြယုံမဲ့မဟုတ်ဘူးလှတယ်လို့ဖော်ပြယုံမဲ့မဟုတ်မနဲ့ဒီကောင်းမြတ်ခြင်းကအရေးသွေးတစ်ခုဖြစ်တယ် quality တစ်ခုဖြစ်တယ်ဆိုတာကိုဖော်ညွှန်းတဲ့အခါမှာသုံးတဲ့ Agathosuni ဆိုတဲ့စကားလုံးနဲ့ကျွန်တော်တို့ခွန်အားယူဖို့ဖြစ်ပါတယ်အဲ့ဒီစကလုံးကကျွန်တော်တို့ဘယ်မှာပထမအဆုံးတွေ့တယ်လဲဆိုလို့ရှိရင်အခုနကကျွန်တော်တို့ပြောထားတဲ့ဂလတိအခန်းကြီး5အငယ်22ထဲမှာတွေ့တယ်။ ဒါမဲ့ဘုရားသခင်ရဲ့ကောင်းမြတ်ခြင်းနဲ့ပတ်သက်ရင်တော့ကျွန်တော်တို့ဒုတိယတက်တလောနိကအခန်းကြီး1အငယ်7ကနေ7ထဲမှာကျွန်တော်တို့တွေ့တယ်ကျွန်တော်တို့ခဏလေးကြည့်အောင်ထို့ကြောင့်ငါတို့ဘုရားသခင်နဲ့ယေရှုခရစ်ဤဂျေဇုတော်အတိုင်းထိုသခင်နာမတော်ကိုသင်တို့အားဘုန်းထင်ရှားစေခြင်းဟာ၎င်းသင်တို့ကိုလည်းထိုသခင်အားဖြင့်ဘုန်းထင်ရှားစေခြင်းဟာ၎င်းသင်တို့သည်ခေါ်တော်မူခြင်းကြီးစုကိုခံထိုက်ကြသည်ဟုမှတ်တော်မူ၍ကောင်းမြတ်တော်မူခြင်းဤစေတနာအပေါင်းနှင့်အဲ့ဒီမှာတွေ့ရတဲ့ကောင်းမြတ်တော်မူခြင်းဆိုတာကအဂသောစုနီဆိုတော့စကလုံးပြပါတယ်အဲ့ဒီဘုရားသခင်ကကောင်းမြတ်တော်မူခြင်းစေတနာအပေါင်းနဲ့သင်တို့၏ယုံကြည်ခြင်းအမှုကိုတကိုးနဲ့ပြည့်စုံစေတော်မူမြတ်ကြောင်းသင်တို့အဖို့ငါတို့ဆုတောင်းတယ်လို့ပြောတယ်ဆိုတော့ဘုရားသခင်ရဲ့ကောင်းမြတ်တော်မူခြင်းဘုရားသခင်ကဘလောက်ထိကောင်းလဲဆိုတာကကျွန်တော်တို့ဓမ္မဟောင်းထဲမှာလည်းတွေ့ရတယ်ဘုရားသခင်ကအင်မတန်မှကောင်းတဲ့ဘုရားဖြစ်တယ်ဆိုတာကျွန်တော်တွေ့ရတယ်ကျွန်တော်တို့ဟိုဘက်ကလည်းဘုရားသခင်ကသူ့ရဲ့နဂိုပဂရိကိုကကောင်းတဲ့ဘုရားဖြစ်တယ်သူ့အแทမှာနောက်ဆုံးနောက်ဆုံးတော့ကောင်းတာပဲရှိတယ်ဟုတ်နော်ကျွန်တော်တို့လွန်ခဲ့တဲ့အပတ်ကလည်းကျွန်တော်တို့အဲ့လိုပြောသွားခဲ့ပြီဆိုတော့ဒီကနေ့ကောင်းတာနဲ့ပတ်သက်ပြီးတော့ဘုရားသခင်ရဲ့ကောင်းမြတ်ခြင်းကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်အဲ့ဘုရားသခင်ကကျွန်တော်တို့ကိုဂျေဇူးပြုတဲ့အခါမှာကောင်းတယ်ကျွန်တော်တို့ကိုခေါ်တဲ့အခါမှာလည်းကောင်းတယ်ကျွန်တော်တို့ကိုကယ်တင်တဲ့အခါမှာလည်းကောင်းတယ်ကျွန်တော်တို့အပေါ်မှာစေတနာထားပြီးတော့ကျွန်တော်တို့အပေါ်မှာယေရှုပြုတဲ့အခါမှာလည်းကောင်းတယ်ဘယ်ချိန်မှမဆုတ်ဘာပဲလှုပ်လှုပ်ကျွန်တော်အပေါ်မှာပြုသည်များတွေအလုံးအပေါ်မှာကောင်းတယ်အဲ့ဒီကောင်းမြတ်ခြင်းအလွန်ကောင်းမွန်ခြင်းအလွန်ကောင်းမြတ်ခြင်းအဲ့ဒီဟာကိုကျွန်တော်တို့ဖော်ပြတဲ့အခါမှာကျွန်တော်တို့အဂသောစုနီဆိုတဲ့စကားလုံးကိုတော့သုံးတာတွေ့ရတယ်ဆိုဘုရားသခင်ကအဲ့လိုကောင်းတဲ့အတွေ့နော်ဟိုဘက်ကလည်းဟိုမတရားတဲ့လူတွေရောတရားတဲ့လူတွေပေါ်မှာမိုးရွာစေတာနေဘူးစေတာကျွန်တော်တို့ပြောပြီးပြီလူတွေတရိတ်ဆိုင်တွေရောကျွန်တော်တို့စာလံ63ကိုကြည့်ရင်လူပေါ်မှာရောတရိတ်ဆိုင်တွေပေါ်မှာရောတို့သူကြွေးမွေးတယ်ဆိုတာလည်းကျွန်တော်တို့ဟုတ်လွန်ခဲ့တဲ့လတွေကကျွန်တော်တို့ဟောပြီးပြီသူရဲ့ကောင်းမြတ်ခြင်းတွေကြောင့်သူကအလွန်ကောင်းမြတ်တဲ့အတွက်အတူကိုချွေးမယ်သူကမချွေးဘူးအဲ့လိုမဟုတ်ဘူးဒီလူကကျွန်တော်တောင်းတယ်ဒီလူကတော့ငါ့ကိုမတောင်းဘူးဆိုပြီးတော့မခွဲဘူးလူရောတရေးဆန်ရောကျွေးမွေးစောင်းလျှောက်တယ်ကျွန်တော်တို့မကောင်းတဲ့လူကောင်းတဲ့လူတရားတဲ့လူမတရားတဲ့လူနောင်တရတဲ့လူမရသေးတဲ့လူပေါ်မှာလဲစိတ်ရှိတိခံပြီးတော့စောင့်နေတယ်နေရီတာစီတယ်မိုးရီရောစီတယ်အဲ့ဒါကဘုရားသခင်ရဲ့ကောင်းမြတ်ခြင်းအဲ့ဒီဘုရားသခင်ရဲ့ကောင်းမြတ်ခြင်းကိုဘုရားသခင်ကကျွန်တော်တို့အသက်တာကိုပြုပြင်တဲ့အခါမှာကျွန်တော်တို့တွေက born again ရလာတဲ့အခါမှာအသက်တပိုင်ခရစ်တော်ကိုလက်ခံပြီးတော့ကျွန်တော်တို့ရဲ့အထဲမှာဝိညာဉ်တော်ဆပြီးတော့အလုပ်လုပ်တဲ့အခါမှာအဲ့ဒီကောင်းမြတ်ခြင်းကလည်းပဲကျွန်တော်တို့အထဲမှာပေါက်ဖွားစေတယ်ဝိညာဉ်တော်ရဲ့ဖြစ်ပွားစေတဲ့အမှုဖြစ်တယ်ကျွန်တော်တို့ယောမအခန်းကြီး15အငယ်14ကိုကြည့်မယ်ဆိုရင်တော့ယောမယုံကြည်သူတွေရဲ့အသက်တာမှာရှင်ဘောလုကခံခံမှာမှာသူပြောတယ်သူပြောတဲ့ဟာကိုကျွန်တော်တို့ဖတ်ကြည့်ရအောင်နော်ခန်းကြီး15အငယ်14ထဲမှာဒီယောမယုံကြည်သူတွေကဘလို့ယုံကြည်သူတွေလဲဆိုလို့ရှိ15 14ညီအကိုတို့သင်တို့ဒီကောင်းသောပဂတိသဘောနဲ့ပြည့်စုံ၍အရာရာတို့ကိုတည်သဖြင့်အချင်းချင်းဆုံးမချင်းဟာတတ်နိုင်ဒီကိုငါသဘောကျလျက်ရှိသည်တင်းတို့ဒီကောင်းသောပဂတိသဘောအကထူစုနီကောင်းတဲ့တင်းတို့တွေဟာတဲ့အဲ့ဒီဘုရားသခင်မှာရှိတဲ့ကောင်းမြတ်ခြင်းမျိုးဘုရားသခင်မှာရှိတဲ့ကောင်းမြတ်ခြင်းမျိုးကိုရောင်ပြန်ဟတ်စေတဲ့တန်ရှင်ဝိညာဉ်တော်ရဲ့အလုတ်အဲ့ဒီအလုတ်ကြောင့်ခမရတို့ရဲ့စိတ်တွေဟာကောင်းတဲ့စိတ်သဘောထားရှိလာတယ်။ညာအစားတော့ကဒီကောင်းတဲ့စိတ်သဘောထားတွေကဘယ်လိုစိတ်သဘောထားမျိုးလဲ။ကိုချိုးကိုပဲမရှာတော့ဘူး။ ကျွန်တော်ဂျင်နာရင်ပြီးရောကျွန်တော်ဘိုက်ဝါရင်ပြီးရောကျွန်တော်တို့မိသားစုစင်ပြင်ပြီးရောဆိုတဲ့စိတ်တွေမဟုတ်တော့ဘူးကျွန်တော်မှထိုင်ခုံရရင်ပြီးရောကျွန်တော်နေတဲ့ကျွန်တော်နေမပူရင်ပြီးရောကျွန်တော်အစဉ်ပြင်ပြီးရောဆိုတဲ့စိတ်မျိုးမဟုတ်တော့ဘူးတရားကသူတို့ရဲ့စိတ်သဘောကိုကဘုရားသခင်ကတန်ဆောင်းမြင့်တော်ပြုတ်ပြင်ပြောင်းလဲဖန်တီးတဲ့လူတွေဖြစ်တဲ့အတွက်ဘာဖြစ်လာလဲဘုရားသခင်ရဲ့ကောင်းမြတ်ခြင်းကိုရောင်ပြန်ဟနေတဲ့စိတ်သဘောထားရှိလာအဲ့ဒါကြောင့်ရှင်ဘောလုကသင်တို့ဟာကောင်းသောပဂတိသဘောနဲ့ပြည့်စုံတယ်တဲ့အဲ့ဒီပဂတိဘုရားသခင်ရဲ့ကောင်းမြတ်ခြင်းသဘောတဘာဝနဲ့ပြည့်စုံကြတယ်လို့ပြောတာခမရရဲ့စိတ်သဘောထားကအရန်ကောင်းတဲ့ငကိုကရက်ရန်ကောင်းတဲ့ရှဲအဲ့လိုမပြောဘူးခမရရဲ့စိတ်သဘောထားကဘုရားသခင်စီမှာရှိတဲ့ကောင်းမြတ်ခြင်းသဘောတရားကိုပေါ်ထုတ်နေတယ်အဲ့ဒီဘုရားသခင်ရဲ့ကောင်းမြတ်ခြင်းပဂတိသဘောတဘာဝနဲ့ပြည့်စုံနေကြတယ်လို့သူပြောတာတနည်းအားဖြင့်ဆိုတော့ကျွန်တော်တို့ယုံကြည်သူတွေဟာဘုရားသခင်မှာရှိတဲ့ကောင်းမြတ်ခြင်းကိုကျွန်တော်တို့ရဲ့စိတ်နဲ့သဘောထားကရောင်ပြန်ဟလို့ရတယ်ကိုယ်ပေါ်မှာကောင်းတဲ့လူပဲကျွန်တော်တို့သွားပြီးတော့ဟိုကောင်းမှုကောင်းမှုတွေဆက်ဆံတာမျိုးမဟုတ်ဘဲနဲ့ကိုယ်ပေါ်မှာမကောင်းတဲ့လူရောကိုယ်ကိုလေးမထားတဲ့လူရောလူတိုင်းပေါ်မှာတဏီမဟုတ်တဏီနဲ့သူတို့ကိုချစ်ပြီးတော့သူတို့ကိုလေးစားပြီးတော့ကျွန်တော်ဆက်ဆံမယ်ဆိုလို့ရှိရင် respect all people လူတိုင်းကိုယုံကြည်လေးစားပါလို့ပြောတယ်ကျမ်းစာထဲမှာပီတာထဲမှာကျွန်တော်လူတန်းကိုတကယ်ပဲဟိုတင့်တော်လျှောက်ပတ်ဆိုတော့ကျွန်တော်တို့လူတန်းကိုချစ်နိုင်မယ်လူတန်းကိုကျွန်တော်တို့ကယိုသေးလေးစားနိုင်မယ်ဆိုလို့ရှိရင်တနည်းအားဖြင့်ဘုရားသခင်ရဲ့ငကိုပဂရိကောင်းမွန်ခြင်းကိုကျွန်တော်တို့ရဲ့စိတ်နဲ့သဘောထားကရောင်ပြန်ဟဲ့လို့ရတယ်ယောမယုံကြည်သူတွေကဘုရားသခင်ရဲ့ကောင်းမြတ်ခြင်းကိုသူတို့ရဲ့စိတ်နဲ့သဘောထားအားဖြင့်ရောင်ပြန်ဟတ်နေကြပေါ်လွင်စေကြတယ်အဲ့ဒါကြောင့်သင်တို့တွေဟာအဂသောဆုနီနဲ့ပြီးဝနေတယ်ဘုရားသခင်ရဲ့ကောင်းမြတ်ခြင်းပဂတိနဲ့ပြီးဝနေကြတယ်လို့ရှင်ဘုလိုကပြောတာโอเคနောက်တစ်ခုကြတော့အဲ့ဒါကကျွန်တော်တို့ဖြစ်နိုင်တဲ့ဟာနောက်တစ်ခုကြတော့ကျွန်တော်တို့အဖက်ဩဝါဒစာအခန်းကြီး5အငယ်7နဲ့9ကိုကျွန်တော်ဖတ်ချက်အထက်ကာလ၌သင်တို့သည်မောင်မိုက်အတိဖြစ်ကြ၏ဟာအပြည့်ထဲမှာသင်နေတယ်ဟောစာရန်ရဲ့ဥဆောင်မှုထဲမှာလိုက်ရှောင်နေတယ်နာမခံနဲ့ပုံကံနဲ့သာသမိတွေဖြစ်နေကြတယ်ယခုမူကသခင်ဖျား၌အလင်းဖြစ်ကြ၏အခုတော့ကျွန်တော်တို့ခရစ်တော်ကိုလက်ခံပြီးတဲ့နောက်ပိုင်းတန်ရှိသောဝိညာဉ်တော်ရဲ့ပြုပြင်ပြောင်းလဲစေအခုကြောင့်ကျွန်တော်တို့တွေဟာအလင်းရဲ့သာသမိတွေဖြစ်လာပြီးတော့တနည်းအားဖြင့်လောကရဲ့အလင်းတွေဖြစ်လာကြတယ်သခင်ခရစ်တော်လောကရဲ့အလင်းဖြစ်တဲ့ကဲ့သို့เนาะဆိုတော့သခင်ဖျား၌အလင်းဖြစ်ကြ၏တုတ်ဖြစ်၍ဒါကြောင့်အလင်းသားကဲ့သို့ကျင့်နေကြလောအလင်းရဲ့သားသမီးဖြစ်ဖြစ်ကျင့်နေကြပါတဲ့ကျွန်တော်တို့အခုတော့ original စကလုံးထဲမှာအငယ်ကိုကိုတော့ကွင်းစာကွင်းပေးနဲ့ရေးထားပါအငယ်ကိုထဲမှာအလင်းတော်ရဲ့အကျိုးမူကားအလုံးစုံသောကောင်းမွန်ခြင်းဖြောင့်မတ်ခြင်းသက်စာစောင့်ခြင်းဖြစ်တည်းဆိုပြီးတော့ကွင်းစာကွင်းပေးနဲ့ရေးထားတယ်ကျွန်တော်တို့ဆရာကြီးယူတာကတော့ဒီတိုင်းပဲတိုင်းပြီးတော့ရေးလိုက်တယ်ကျွန်တော်တို့အင်္ဂလိပ်စာထဲမှာကျွန်တော်တို့တွေ့မယ်ဆိုလို့ရှိရင်ကြည့်မယ်ဆိုလို့ရှိရင်အင်္ဂလိပ်စာထဲမှာတော့အလင်းတော်၏အကျိုးမူကားလို့မပြောပါဘူးဝိညာဉ်တော်၏အကျိုးမူကားလို့ပြောပါတယ်နော်အမူရင်းစကလုံးထဲမှာအမူရင်းစာသားမှာတော့ဒီဟာကကွန်းစာကွန်းပင်းနဲ့ရေးထားတယ်ဘာဖြစ်လို့လဲတို့ဖြစ်၍အလင်းဤသားကဲ့သို့ကျင့်နေကြပါဆိုတဲ့စကလုံးအလင်းရဲ့သားသမီးကဲ့သို့ကျင့်နေခြင်းဆိုတာကဘေဟာရီကတတေးလေဘလုံးနေထိုင်ခြင်းကအလင်းရဲ့သားကဲ့သို့သားသမီးကဲ့သို့ကျင့်နေခြင်းလေဆိုတာကိုနားလည်ဖို့သဘောပေါက်ဖို့ရှင်းပြချက်ဖြစ်တယ်အဲ့ဒါကြောင့်ကွင်းစာကွင်းပိတ်နဲ့ရေးထားတယ် parenthesis နဲ့ရေးထားတာဖြစ်တယ်ဆိုတော့အလင်းရဲ့သာသမီကဲ့သို့ကျွန်တော်ဘယ်လိုရှင်းမလဲကျွန်တော်ရှင်းနေမရှင်းဆိုတော့ကျွန်တော်ဘယ်လိုသိမလဲသူပြောပါတယ်အငယ်ကိုထဲမှာအလင်းတော်ရဲ့အကျိုးကအလုံးစုံသောကောင်းမွန်ခြင်း
ဖြောင်းမှတ်ခြင်းတက်ဆာဆောင်ခြင်းဖြစ်တယ
်။မူရင်းစကလုံးထဲမှာအခုဆရာယေရှုတန်ပြန်ထားတဲ့အပိုင်းပဲအလင်းရဲ့အသီးအပွင့်လို့ရေးထားတယ်။အင်္ဂလိပ်လိုတော့ဝိညာဉ်တော်ရဲ့အသီးပွင့်လို့ရေးထားတယ်။ဒါဆိုရင်ဘသူကမှန်တယ်လဲ။ Okay အလင်းရဲ့အသီးအပွင့်ပါလို့ရေးထားတာကတကယ် literal technical translation ဖြစ်တယ်။စာထဲမှာရေးထားတဲ့အတိုင်းပဲတက်စာရှိရှိပြန်ပလိုက်တယ်။ဆရာယေရှုတတန်ကဒါမှမဟုတ်ကျွန်တော်တို့တချို့အင်္ဂလိပ်စာဖတ်တဲ့လူတွေအတွက်ကဒီဟာကဝိညာဉ်တော်ရဲ့အသီးဝိညာဉ်တော်ပဂရီဆိုပြီးတော့သူတို့ရေးထားတယ်။ဘာလို့အလင်းနေရာမှာဝိညာဉ်တော်စားထုတ်တယ်လဲဆိုရင်ဒါက theological translation ဖြစ်တယ်။ဓမ္မအကြောင်းအရဒါကဝိညာဉ်တော်ဖြစ်ကိုဖြစ်ရမယ်။ဘာလို့ဆိုတော့အလင်းကအတိပွင့်မထုတ်နိုင်ဘူး။အလင်းက person မဟုတ်ဘူး။ပုဂ္ဂိုလ်မဟုတ်ဘူး။အလုံးမလုံးဘူးအလင်းက။ယေရှုခရစ်ကလည်းငါဒီလောကရဲ့အလင်းဖြစ်တယ်လို့ပြောတယ်လေ။ဆိုတော့လောကရဲ့အလင်းကခရစ်တော်ဖြစ်တယ်။လောကရဲ့အလင်းကဘုရားသခင်ဖြစ်တယ်။တိုင်းစောဝိညာဉ်တော်ကယေရှုခရစ်နဲ့တထရင်တဲ့အယေချင်းအားလုံးတူတဲ့ဒီဆရာတပါးဖြစ်တယ်ဆိုလို့ရှိရင်သူကတနည်းအားဖြင့်အလင်းနဲ့ဖြစ်တယ်ကျွန်တော်အသက်တာအထက်မှာအလုတ်လုံနေတာကျွန်တော်တို့ကိုပြုတ်ပြင်နေတာပြောင်းလဲနေတာအတီးတီးစေတာကပုဂ္ဂိုလ် the third person of the trinity သုံးပါးတစုထဲကတဦးဖြစ်တဲ့တန်ရှင်သောဝိညာဉ်တော်ပဲအတီးတီးစေနိုင်အဲ့ဒီလိုဖြစ်တဲ့အတွက်ကျွန်တော်တို့တချို့ကျမ်းစာတွေမှာဝိညာဉ်တော်ရဲ့အကျိုးမူကားဆိုပြီးတော့ theological translation လို့ပြောရမှာပဲဓမ္မအကြောင်းသဘောနဲ့အညီသူတို့ပြန်ထားတော့တွေ့ရဆိုတော့ကျွန်တော်တို့ဒီမနေ့မှာအလင်းတော်ရဲ့အကျိုးလို့ပြောရင်လည်းကျွန်တော်တို့အတွက်ပြဿနာမရှိဒါလောကရဲ့အလင်းဟာခရစ်တော်ဖြစ်တယ်တန်ဆောဝိညာဉ်တော်ကခရစ်တော်ကိုစားခရစ်တော်ကိုစားထိုးပြီးတော့ရောက်လာတာဖြစ်တယ်ခရစ်တော်ရဲ့အကြောင်းတွေကိုပြောဖို့ခရစ်တော်ကတော့ကျွန်တော်တို့ကိုတင်ပေးဖို့လမ်းပြဖို့တွင်တင်ဖို့ဆုံးမဖို့မဆားဖို့ရောက်လာတာဖြစ်တယ်ကျွန်တော်တို့တွေကိုကောင်းတဲ့တပည့်တော်တွေဖြစ်လာဖို့ခရစ်တော်ရဲ့တပည့်တော်ကောင်းနေဖြစ်လာဖို့တွင်တင်နေဖို့မဆားနေဖို့ကျွန်တော်အသက်တာထဲမှာအသီးတွေများစွာတည်ဖို့ကြွလာတဲ့အလင်းဖြစ်တယ်တနည်းအားဖြင့်အဲ့ဒါကြောင့်ကျွန်တော်တို့ကအလင်းလို့ပြောရင်လည်းအဆင်ပြေပါတယ်ဝိညာဉ်တော်လို့ပြောရင်လည်းအဆင်ပြေပါအဒီကာကအလင်းရဲ့သသမီများပြပြလျှောက်လှမ်းခြင်းဆိုတာကအချက်၃ချက်နဲ့မြင်ရမယ်။နံပါတ်၁ကတော့အလုံးစုံသောကောင်းမွန်ခြင်း။အဲ့ဒါလည်းပဲအဂသောစုနီချက်ပါ။ခုနကတခင်ဘုရားသခင်စီမှာပဲရှိတဲ့ဘုရားသခင်ရဲ့ငိုပဂရိပန်ဆိုင်ထားတဲ့ကောင်းမြတ်ခြင်း။ကျွန်တော်တို့ယောမယုံကြည်သူယောမမျိုးမှာရှိတဲ့ယုံကြည်သူတွေရဲ့တက်တာအထဲမှာသူတို့ရဲ့စိတ်သဘောထားနဲ့ရောင်ပြန်ဟပ်နေတဲ့ဘုရားသခင်ရဲ့စိတ်သဘောထားကောင်းမြတ်ခြင်းဒီကနေ့ကအဖေဩဝါဒစာထဲမှာအခုတော့တိုင်းရှင်သောဝိညာဉ်တော်ရဲ့လှုပ်ဆောင်ခြင်းအဖြစ်သူ့ရဲ့မဆာခြင်းအဖြစ်ကျွန်တော်တို့အသက်တာထဲမှာအတီးတပွဲတီးလာတဲ့အလုံးစုံသောကောင်းမွန်ခြင်းတနည်းအားဖြင့်အလင်းအတိုင်းပဲကျွန်တော်ကြင့်ကြံနေထိုင်ခြင်းအပြင်ဥပမာစာလံ36အငယ်9ထဲမှာအကြောင်းမူကားကိုတော်ထိုင်မှာအသက်ဆိုင်ရည်တွန်းရှိပါ၏အလင်းတော်ထဲမှာကျွန်တော်ဒီအလင်းကိုရကြပါ၏ကျွန်တော်မြဲတမ်းသဘောကျလို့မဆုံးနိုင်ဘူးအဲ့ဒီဟာကအလင်းတော်ထဲမှာကျွန်တော်တို့အလင်းရတယ်ဆိုတဲ့ဟာအဲ့ဒီပထမအလင်းတော်ကဘုရားသခင်ရဲ့နှုတ်ကပတ်တော်ကိုပြောတာဒုတိယအလင်းကကျွန်တော်တို့လျှောက်လှမ်းရမယ်လိုက်လျှောက်ရမယ်လမ်းခရီးတော်ကိုပြောတာကျွန်တော်ဘလို့အသက်ရှင်မလဲကျွန်တော်အလင်းတော်ရဲ့သသမီးပြီးပြီဘလို့စကားပြောမလဲဘလို့အိတ်မလဲဘလို့စားမလဲဘလို့အမှုတော်ဆောင်မလဲအဲ့ဒါတွေအားလုံးဟာကျွန်တော်တို့အလင်းတော်ကိုတော်ရဲ့အလင်းတော်ကိုတော်ရဲ့နှုတ်ကပတ်တော်ထဲမှာတွေ့ဤတွေ့ရအဲ့ကြောင့်ကျွန်တော်တို့ကခုနကျွန်တော်ပြောချင်တာကအလင်းတော်ရဲ့ကျိုးမူကအလုံးစုံသောကောင်းမွန်ခြင်းဖြောင့်မတ်ခြင်းတက်ဆာဆောင်ခြင်းလို့ပြောတဲ့အခါမှာကျွန်တော်နှုတ်ကပတ်တော်နဲ့အညီကျွန်တော်တို့အသက်ရှင်တဲ့အခါမှာဘာဖြစ်လာမလဲ တဆာရှိတဲ့လူဖြစ်လာမယ်နှုတ်ကပတ်တော်ပေါ်မှာတဆာရှိတဲ့လူဖြစ်လာမယ်ဘုရားသခင်ပေါ်မှာတဆာရှိတဲ့လူဖြစ်လာမယ်အဲနှုတ်ကပတ်တော်အတိုင်းမှာကျွန်တော်ရှောက်လန့်အသက်ရှင်တဲ့အခါမှာဘာဖြစ်လာမလဲဖြောင်းမတ်သောသူဖြစ်လာမယ်ကျွန်တော်နှုတ်ကပတ်တော်အတိုင်းမှာကြိုးစားပြီးတော့ကျွန်တော်နာခံပြီးတော့လိုက်နာကျင့်သုံးတဲ့အခါကျရင်ကျွန်တော်တို့ဒီကနောက်ဆုံးတော့အလုံးစုံသောကောင်းမွန်ခြင်းကိုအသက်တာဖြစ်ပေါ်ထုတ်နိုင်မှာဖြစ်တယ်ဆိုတော့ကျွန်တော်တို့တန်ရှင်သောဝိညာဉ်တော်ကကျွန်တော်တို့ကိုအဲ့ဒီအတိကိုတီးစေတာတော့မှန်တယ်ဟဲ့ဒါပေမဲ့ကျွန်တော်တို့ဖက်ကအဲ့ဒီအလင်းရဲ့သာသမီများပြည်ပြည်ဘုရားသခင်ရဲ့သာသမီများပြည်ပြည်ထိုအလင်းတော်ထဲမှာတန်ရှင်သောနှုတ်ကပတ်တော်ထဲမှာကျွန်တော်တို့ရှောက်လှမ်းနေဖို့အဲ့လိုရှောက်လှမ်းခြင်းအဖြစ်ကျွန်တော်တို့တွေဟာတသာရှိတဲ့လူတွေအမှန်တရားကိုမျက်နှိုးတဲ့လူတွေတသာရှိတယ်ဆိုတာအမှန်တရားကိုမျက်နှိုးတာကိုပြောတာတသာဆောင်တယ်ဆိုတာမှန်တဲ့အတိုင်းနေတာကိုပြောတာမှန်တာကိုပြောတော့ပြောပြီးတော့ကြိုက်တယ်လို့နေတာပြောတာမဟုတ်ဘူးမှန်တာကိုတော့သိတယ်ပြောင်းပြန်နေတယ်အဲ့လိုမရဘူးတသာဆောင်ဆိုတာကမှန်တာကိုသိတယ်အဲ့ဒီမှန်တဲ့အတိုင်းပဲနေတော့တာကိုပြောတာတချို့လူတွေကမှန်တာသိတယ်အဲ့ဒီမှန်တဲ့အတိုင်းမနေဘူးအဲ့ဒါတသာမဆောင်ဆိုမှန်တဲ့နှုတ်ကပတ်တော်ကိုသိတယ်အဲ့ဒီအတိုင်းပဲနေသွားတယ်တသာဆောင်ချင်းမနနှုတ်ကပတ်တော်ကိုတည်တယ်အဲ့ဒီတိုင်မဲ့နေထိုင်သွားတယ်ဖြောင်းမှတ်ချင်းမနနှုတ်ကပတ်တော်ကိုတည်တယ်အလင်းတော်ကိုတည်တယ်အဲ့ဒီတိုင်မဲ့တကယ်ပြုတ်သွားတယ်ဆိုလို့ရှိရင်အဲ့ဒါကကောင်းမွန်ခြင်းအလုံးစုံသောကောင်းမွန်ခြင်းဖြစ်တယ်ကျွန်တော်တို့အဲ့လိုနေထိုင်ဖို့ဒီကနေ့ဘုရားသခင်ကကျွန်တော်တို့ကိုအလိုရှိတယ်ရှင်ဘောလူကတက်တလုံးနေယုံကြည်သူတွေတော့ဆူတောင်းတယ်ဆူတောင်းချက်ဟိုးတပတ်ကဆရာကျောင်းတော်မော်ပြီကိုပြောင်းတဲ့အနေမှာကျွန်တော်ဟောတဲ့တရားဟောချက်ကျွန်တော်တို့ဆူတောင်းရမယ့်အချက်ကအဲ့ဒီအချက်ပဲကျွန်တော်တို့ဘုရားသခင်ကကျွန်တော်တို့ကိုပေးတဲ့ယုံကြည်ခြင်းကျွန်တော်တို့ကိုဘုရားသခင်ကခေါ်တဲ့ခေါ်တော်မူခြင်းအဲ့ဒီဟာနဲ့ထိုက်တန်အောင်ကျွန်တော်တို့ဒီအသက်ရှင်နိုင်ဖို့ရှောက်လှမ်းနိုင်ဖို့အထူးသဖြင့်ကျွန်တော်တို့ပေါ်မှာထားတဲ့သူ့ရဲ့ကောင်းတဲ့အကျံစီတွေသူ့ရဲ့ကောင်းဝင်ချင်းကောင်းမြတ်ချင်းပေါ်မှာအခြေခံထားတဲ့သူ့ရဲ့ good thoughts ကောင်းတဲ့အကျံစီတွေပြည့်စုံစေဖို့ဆုံလင်စေဖို့ကျွန်တော်တို့ဆုတောင်းတယ်။ဒီနေ့ဘုရားသခင်ကကျွန်တော်တို့ဒီကိုသခင်ခရစ်တော်၌ဘုန်းအသေးထင်ရှားပြီးတော့နာမည်ကောင်းတွေရပြီးတော့တစ်ဆက်တည်းမှာသခင်ခရစ်တော်ကကျွန်တော်တို့အားဖြင့်ဘုန်းတော်ထင်ရှားဖို့ကျွန်တော်ဆုတောင်းကျွန်တော်တို့ယုံကြည်သူတွေကဘုန်းထင်ရှားတယ်ခရစ်တော်၌ဘုန်းထင်ရှားတယ်ဆိုတာကနာမည်ကောင်းရတာပြောတာနာမည်ကောင်းတဲ့အသက်ရှင်နေမှာနာမည်ကောင်းတဲ့အဆုံးသတ်မှာ That is glorification of us in Christ ခရစ်တော်ထဲ၌ကျွန်တော်တို့ရဲ့ဘုန်းတော်ထင်ရှားခြင်းခရစ်တော်ကကျွန်တော်တို့ထဲ၌ဘုန်းတော်ထင်ရှားဖို့တသလုံးကြီးကအတွက်သူဆူတောင်းတဲ့အခါမှာအဲ့ဒါကခရစ်တော်ဘယ်သူလဲခရစ်တော်ကဘလို့ပုံကုံမျိုးလဲဘလို့ကဲတင်ရှင်လဲဘလို့ဖျားမျိုးလဲဆိုတာကိုကျွန်တော်တို့အသက်တာဖြစ်ပိုး၍ထင်ရှားစေတဲ့အမှုကိုပြောတာအဲ့လိုနဲ့ကျွန်တော်တို့ဖြစ်ဖို့ရှင်ဘောလူလဲတက်တလောနီကတွေတွေ့ဆူတောင်းလဲကျွန်တော်တို့လည်းထူအမှုအတွက်ဆက်လက်ဆူတောင်းဖို့ဖြစ်တယ်ဆိုတော့ခါဒီကနေ့ကျွန်တော်အားလုံးကိုဆင်ခေါ်ချင်တာတော့ဘုရားသခင်ရဲ့ကောင်းမြတ်ခြင်းကိုကျွန်တော်တို့သိတယ်ဘုရားသခင်ကတကယ်ကောင်းတယ်သူအแทမှာကောင်းတာပဲရှိတယ်ခုအဲ့ဒီကောင်းမြတ်ခြင်းကိုအခြေခံပြီးတော့ကျွန်တော်တို့ယုံကြည်သူအားလုံးအတွက်သူရဲ့ကောင်းတဲ့အကျံစီသူကိုယ်တိုင်ကျင့်တတ်တဲ့တနည်းအဖြစ်ဂရိလိုကြည့်နော်သူကိုယ်တိုင်အရန်ကျင့်တတ်တဲ့အကျံစီဒီကျွန်တော်တို့အတွက်ရှိတယ်အဲ့ဒီဟာတွေကိုပြည့်စုံစေဖို့ရန်အတွက်ကျွန်တော်တို့ဆုတောင်းရမယ်ကျွန်တော်တို့ရှောက်လှမ်းရမယ်ဒါပေမဲ့ကျွန်တော်တို့ရှောက်လှမ်းတာဘယ်လိုရှောက်လှမ်းမလဲဆိုလို့ရှိရင်သူရဲ့ကောင်းမြတ်ခြင်းကိုရောင်ပြန်ဟတဲ့စိတ်သဘောထားယောမအသင်းတော်ကယုံကြည်သူတွေကဲ့သို့ကျွန်တော်တို့စိတ်သဘောထားကဖခင်ရဲ့ကောင်းမြတ်ခြင်းပကတိကိုရောင်ပြန်ဟတဲ့စိတ်သဘောထားမျိုးကျွန်တော်တို့ရှိဖို့ကြိုးစားနမနဲ့ကျွန်တော်တို့ရဲ့လက်တွေးထဲမှာကျွန်တော်တို့လောက်တဲ့ကံသမျှအမှုထဲမှာတမာချန်းစာအလင်းတော်ကိုတော်ရဲ့အလင်းတော်နဲ့အညီကျွန်တော်တို့ရှောက်လှမ်းနေပြီးတော့မှအသက်ရှင်ပြီးတော့မှကြင်ကြံနေထိုင်ခြင်းအဖြစ်အလုံးစုံသောကောင်းမွန်ခြင်းကိုကျွန်တော်တို့တကယ်ပဲအသက်တာထဲမှာပေါ်ထုတ်နိုင်မှာဖြစ်တယ်ဒီကနေ့ယုံကြည်သူမိတ်ဆွေတွေအားလုံး မိမိကိုဘယ်တော့ကောင်းမလဲဆိုတာမဆုံးဖြတ်နဲ့ဒီနေ့ကနေစပြီးတော့တမချန်းစာကပြောတဲ့ဟာကျွန်တော်တည်တယ်လို့ကျမတည်တယ်လို့စပြီးတော့လောက်တော့မယ်လို့ဆုံးဖြတ်လိုက်ပါအဲ့ဒီချိန်မှာတော့စပြီးတော့ကောင်းနေပါအဲ့ဒီချမ်းနဲ့စပြီးတော့ဘုရားသခင်ရဲ့ကောင်းမြတ်ခြင်းပဂရိကိုစိတ်တဘောအဖြစ်ပေါ်လွင်စေတယ်အသက်တာအဖြစ်အယောင်ပြန်ဟတ်နေတယ်ကျွန်တော်တို့အဲ့လုံနဲ့ပြုစုပြုထောင်ဖို့ဝိညာဉ်တော်ရဲ့စုခြင်းစုကိုထိုးကဲ့သို့ကျွန်တော်တို့ပြုစုပြုထောင်ဖို့ဘုရားသခင်ကျွန်တော်တို့ခေါ်တယ်အဲ့ဒီဟာကကျွန်တော်တို့ရဲ့ယုံကြည်ခြင်းယုံကြည်ခြင်းဆိုတာခရစ်တော်ဒီကျွန်တော်တို့အတွက်အသေးခံတဲ့သူဒီကျွန်တော်တို့အတွက်ကယ်တင်ရှင်ဖြစ်သည်ဆိုပြီးတော့ full stop နားတော်တာမျိုးမဟုတ်ဘူးခရစ်တော်ဟာကျွန်တော်တို့အတွက်သေခါနဲ့ကျွန်တော်တို့ကယ်တင်နဲ့ကျွန်တော်တို့အတွက်ကောင်းတဲ့အကြံစီတွေဘုရားသခင်အဖြစ်ရှိနေတယ်ထို့မဟုတ်ဒီကိုတတ်တာအထဲမှာပြည့်စုံစေခြင်းနဲ့ဘုရားသခင်ကအဲ့တော့ပြည့်စုံနိုင်ဖို့အတွက်နှုတ်ကပတ်တော်နဲ့အညီအလင်းတော်အထဲမှာကျွန်တော်တို့ရဲ့ line စင်တွေအလင်းတွေကိုတွေးဖို့ဘုရားသခင်အလိုရှိတယ်အဲ့လိုကြင်ကြံနိုင်ကြဖို့ဘုရားသခင်ကယေရှုတော်အပြည့်နဲ့ကျွန်တော်တို့လမ်းပြပို့ဆောင်တယ်ဒီကနေ့ကျွန်တော်တို့ကိုလည်းခေါ်နေအယောစီတိုင်းဝင်လေထိုအမှုအတွက်ခေါ်နေတယ်။ယုံကြည်သူမိတ်ဆွေတွေအားလုံးဘုရားသခင်ခေါ်တော်မူခြင်းနဲ့ထိုက်တန်စွာရှောက်လှမ်းအသက်ရှင်နိုင်ဖို့ဘုရားသခင်ကောင်းချီးပေးပါစေ။အာမင်။